ဒီနေ့ပေါ်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့အခါမျိုးမှာဒေါမ်ဆန်းစုကြည်ကပြောသွားတဲ့အချက်တွေထဲမှာဆိုရင်ပေါ့နော်လက်တလောဒေါ်လာစီးကြီးမြင့်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားကိုဘယ်လိုမျိုးများလေးလာသုံးသပ်မိလဲလို့အရှင်
သူကတော့ဒါတွေတော့ဟိုဝန်ကြီးတွေဟိုဖွဲ့ထားတဲ့ DIY ပေါင်းဆောင်မှုကော်မတီပေါ့နော်အဲ့ဒီမှာလေသူပြောတဲ့သဘောတော့တွေ့ရတယ်ပေါ့ဟုတ်တော့သူနားတော့နားလဲပါတယ်ဟုတ်နားလဲတယ်သူသိနေတယ်ဆိုတော့အဲ့ဒါလေးတော့တွေ့ရပါတယ်ဟုတ်ဟိုအသေးစိတ်ကိုတော့သူမပြောဘူးပေါ့နော်ဘာလဲဆိုတော့သက်ဆိုင်ရာဒါအဓိကကင်တွယ်နေတဲ့ပုံစံတွေလည်းရှိတဲ့ခါကြတော့သူကတော့အဲ့လိုတော့ပြေကြကြတော့ပြောမသွားဘူးဟိုလူတွေထင်တာကတော့ဒေါ်လာဈေးအခုဟာတက်ဆောင်နေတဲ့ကိစ္စဖြစ်တော့ဒေါ်လာဈေးများပြောကြမလားပေါ့နော်ဆိုပြီးတော့အဲ့လိုမျိုးသူတို့စဉ်းစားကြတာပါဟုတ်ဒီကတော့ view site တယ်ပေါ့နော်ဒီဆိုရစီးပွားရေးကိုပြစ်မထားဘူး view site တယ်ဆိုတဲ့ဟာမျိုးပြောကြတာပေါ့အဲ့ဒီရချက်တိုင်းတော့လောက်တည်ရပါတယ်ဒေါ်လာဈေးတွေပါလေပါပါတယ
်ဒါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောသွားတဲ့အထဲမှာဆိုရင်အဂတိလိုက်စားမှုကင်းတဲ့စီးပွားရေးနယ်ပယ်ဖြစ်ဖို့အရေးကြီးတယ်ဆိုတာမျိုးပြောသွားတယ်ပေါ့နော်အခုလက်တလောဒီစီးပွားရေးနယ်ပယ်ကဒီလိုကိစ္စမျိုးတွေပေါ့နော်ဘယ်လိုပုံစံရှိနေတယ်လို့များဆရာတို့သုံးသပ်မိလဲရှင
်အဂတိလိုက်စားမှုကရှင်းပါတယ်ဟိုရှိတာပေါ့လေကျွန်တော်တို့စီကတော့လွယ်လွယ်နဲ့တော့ကင်းမှာတော့မဟုတ်သေးပါဘူးတအားဥမာဆိုတော့ရှိနေပါတယ်အဂတိလိုက်စားမှုကတော့ဒေါ်ဆန်းစစ်ကြီးကတော့သူကပေးသူယူသူပေါ့လေယူသူပြပေးရမှန်ပေမဲ့ပေးသူကလည်းတာဝန်ရှိတယ်ပေါ့နော်တက်နိုင်ရင်မပေးသင့်ဘူးဆိုတဲ့သဘောမျိုးပြီးတဲ့ခါကျတော့အဲ့လိုမျိုးတွေကြားရဲဆိုရင်လည်းဆိုရကိုလာတိုင်မှပဲဆိုရရေးယူလို့ကိုလွယ်မယ်ဆိုရဲပေါ့နော်ဘာလို့လဲဆိုတော့ဆိုရအနေနဲ့ကတော့လေဒီဝန်ထမ်းတွေအများကြီးရှိတဲ့အတွက်ဘယ်ဝန်ထမ်းဘာလုပ်နေလဲဆိုတော့သိမသိနိုင်ဘူးပေါ့နော်သူကအဲ့ဒီခါကျတော့ဟိုပေးတဲ့လူဘက်က site ကိုလည်းပြောသွားတာပေါ့နော်ဘက်ချမ်းကိုလည်းပြောသွားပါတယ်ဟုတ
်ဒီမြန်မာနိုင်ငံရဲ့စီးပွားရေးအနေအထားရဆိုရင်သူ့သဘောထားအရာပေါ့နော်ဒါဟိုလေယာစိုက်ပျိုးရေးကိုအခြေခံပြီးတော့ဒါစစ်မှုနိုင်ငံဖြစ်ဖို့လိုလားတယ်ဆိုတာမျိုးပြောသွားတာမျိုးလည်းတွေ့ရတယ်ကျွန်မတို့နိုင်ငံအနေအထားအရာကပေါ့နော်ဒီလိုသွားဖို့မှလွဲကူနိုင်လားဘလို့အခြေအနေတွေများရှိလဲဘလို့များသုံးသပ်နိုင်မလဲရှင
်အဲဒါကတော့ဟိုဆိုရစင်ဆက်ကတော့လေဒါမြန်မာပြည်နေနဲ့လိုအပ်လွယ်တာမြေရှိတယ်ပေါ့လေလူရှိတယ်နောက်ပြီးတော့ရေလည်းရှိတယ်ပေါ့လေ Israel of our nation ကျွန်တော်တို့ကရေလည်းရှိတယ်ဆိုတဲ့ခါကျတော့ဘာလို့ကျင်းနေကောင်းနိုင်နေဆိုပြီးတော့ဒီဟာကိုပြောကြတာပေါ့နော်ဒီလေယာခြေခံတဲ့စက်မှုစနစ်ကိုသွားမယ်ပေါ့နော်ဆိုတော့ပြောကြတော့ကျွန်တော်မြင်ရတော့ potential ကတော့ရှိနေတော့မယ်ဗျဘယ်လိုလုပ်မလဲပေါ့နော်ဥမာလေယာသွင်းအားစုတွေဒီချိုချိုနဲ့ရအောင်လုပ်မလားပြီးတဲ့ခါကျတော့ဈေးခွက်ရအောင်လုပ်မလားအဲ့ဒီအဖြေတွေပေါ်မှာမူတည်ပါတယ်အဓိကတော့ဟိုဖြစ်နိုင်လားဆိုရတဲ့လေဘယ်လိုလုပ်မလဲဆိုတဲ့ဘက်ကိုဟိုလိုအပ်ပါတယ်။ဘာလဲဆိုဖြစ်နိုင်တယ်။လုပ်မယ်ဆိုရင်ဖြစ်နိုင်တယ်။ကျွန်တော်ဈေးကွက်ကလည်းဘာပြောပြုတ်လဲရှိရအိန္ဒိယလည်းရှိရလေ။ဈေးကွက်တွေကလည်းကိုယ်ကနီးနားမှာရှိရ။မြန်မာပြည်ကနေပြီးထားတော့9နိုင်10နိုင်လောက်လေးစီးသွားလိုက်ရင်လည်းဘာပြောတကယ့်ကိုပြုတ်ကြီးတွေကျွန်တော်တို့ရှိနေတယ်ဒါဈေးကွက်တွေပေါ့နော်။ဒီအာရှဒေတာရင်းမှာရှိနေတဲ့ခါကျတော့အဓိကကတော့ကိုယ့်ဘက်ကဘယ်လိုလုပ်မလဲဆိုတာပဲ
။ဟုတ်ကောက်ခံမှုတွေနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမျိုးမှာဆိုရင်ဒါစီးပွားရေးလုပ်ငန်းရှင်တွေကဒါအခွင့်အရေးကို short box ပေးဖို့ပြောတယ်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ဒါနိုင်ငံအတွက်လိုအပ်တာကြောင့်အခွင့်အရေးကိုကောက်ခံရတယ်ဆိုတဲ့အနေအထားမျိုးလည်းပြောသွားတာမျိုးရှိတယ်ဒီအခြေအနေနှစ်ရပ်ပေါ်ကဘယ်လိုများသုံးသပ်မိလဲ
အဲအဲ့တော့ဟိုလောလောဆယ်ဟိုကျွန်တော်တို့ဖြစ်သွားတဲ့ဟာပေါ့နော်ဒီအခွင့်အရေး short box ပေးမယ်ဆိုပြီးတော့လွတ်တော်ထိရောက်သွားပြီးမှပြန်ပြီးတော့ဟိုပြက်သွားတာပေါ့လေအဲ့ဒီဒီကကိစ္စတွေကိုလည်းပြောကြတဲ့သဘောပါပဲဟိုတော်စန်းစုကြည်ကတော့ဒီချက်ချင်းဆုံးဖြတ်ဖို့ခက်ပါတယ်ဘာလို့လဲဆိုတဲ့အခါကျတော့အခွန်ကိုရှော့ပေးလိုက်ရင်စီးပွားရေးတက်လာမလားဒါမှမဟုတ်အခွန်ပိုကောက်လိုက်ရင်စီးပွားရေးတက်လာမလားဒါကကျတော့သူတို့တွေကအဖက်လုံးကငင်းခုန်နေရှိတဲ့အခါကျတော့ဒီနိုင်ငံရဲ့ခြေနေပေါ်မူတည်ပြီးတော့လောက်ရတာရှိတော့သူ့အနေနဲ့ကအဲ့ဒါကြောင့်မလို့တချို့ပညာရှင်တွေကတော့ဒီလိုပြောတယ်ဆိုပြီးတော့ပြောသွားတာပေါ့နော်ဆိုတော့အခွန်ကတော့ပေးရတာပဲပေါ့နော်အခွန်ကတော့ဒီပဲနိုင်ငံမှာဆိုခွန်ပေးရတယ်ဆိုပြီးသူ့ဘက်ကပြောသွားတာလည်းမှန်ပါတယ်အဲ့တော့ဘာပြောပြောတော့သူ့နားတဲ့တော့ဒီခွန်ကိစ္စတော့ထပ်ရောက်သွားတာပေါ့နော်ဆိုတော့ဒါတော့အမျက်ပါပဲဟုတ်ကဲ
့ဒီနေ့မှာပေါ့နော်ဒါစီးပွားရေးလုပ်ငန်းရှင်၃ယောက်လောက်ကတော့ဒါတင်ပြနိုင်တဲ့အနေအထားမျိုးပေါ့ဒီလိုပွဲမျိုးမှာဒါလုပ်ငန်းရှင်တွေကလည်းပြောချင်ဆိုချင်ကြမယ်အနေအထားတွေရှိမှာပေါ့ဒီအချိန်ပေးနိုင်မှုအနေအထားမျိုးနဲ့လုပ်ငန်းရှင်တွေကရောဟိုတိတိယောက်ယောက်တင်ပြလိုက်နိုင်တဲ့အခြေအနေမျိုးရှိမရှိရောဆရာဘယ်လိုများပြောနိုင်မလဲလို့ပါ
အဲဒီဝန်ကြီးတွေနဲ့ကတော့လေဟိုကျွန်တော်တို့ UMS CCI ပေါ့လေကိုယ်စားစက်မှုတင်းကျုံပါတော့လှတခါတော့ဒီဝေတော့ပုံမှန်လောက်ကြတယ်ဒါတွေကတော့ဒေါက်တာဆုကြည်စီတော့ကျွန်တော်စိတ်ထင်တော့တက်မယ်ပေါ့နော်အနည်းဆုံးတော့ဒီခုနကသူ့ရဲ့စီးပွားရေးထိတ်တန်းလက်ထောက်တွေပေါ့ပုံမှန်ဒုက္ခထလိုဟာမျိုးပြီးတဲ့ခါကျစီမံပဏာဝန်ကြီးလိုဟာမျိုးသူတို့ကတော့တောက်လျှောက်တည်နေတယ်ပေါ့နော်အဲ့ခါကျတော့ဒီမှာကတော့ဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆိုတာကဟိုနိုင်ငံရဲ့ထိတ်ဆုံးပုဂ္ဂိုလ်ဖြစ်တဲ့ခါကျတော့ပမာရီထုံးစံရတော့ထိတ်ဆုံးပုဂ္ဂိုလ်မသိရင်ကိစ္စရမပြတ်ဘူးဆိုပြီးတော့သူတို့လည်းထင်ကြတဲ့ခါကျတော့တွေ့တော့မှသူတို့ဒါသူတို့အခက်အခဲတွေကိုတင်ပြတဲ့သဘောတွေ့ရတာပေါ့နော်ဆိုတော့ဒါပေမဲ့အချိန်အားဖြင့်ကတော့မေခွန်း၃ခုလောက်ပဲမေးလိုက်ရတော့လေတူပါတယ်ကျွန်တော်မြင်တော့လေမေခွန်း၅ခုလောက်ဆိုလည်းမစိုးဘူးပေါ့နော် ဟိုတခုဖြစ်နိုင်တာကတော့ဒါပြီးတဲ့ချိန်ကျရင်တော့သူနောက်မှာဝင်ကြီးတွေနဲ့ဆွေးနွေးပွဲတွေဒါဒီစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှိသေးတယ်ဆိုတာလည်းဒါအဲ့ဒါတွေရှိလို့လည်းဒီလောက်ထဲနဲ့ရပ်သွားတာလည်းဖြစ်နိုင်တယ်ဒါပေမဲ့စီးပွားရေးလုပ်ငန်းရှင်ဆိုတာတော့တိတ်ဆုံးအပုပ်ကိုသူကပြောချင်တာဟိုဆိုတဲ့အခါကျတော့နည်းနည်းတော့ချိန်ထပ်ပေးနိုင်ရင်တော့လေဟိုကောင်းမယ်ပေါ့နော်ကျွန်တော်တို့အဲ့လိုမြင်ပါ
ဆရာအချိန်ပေးဖြည့်ပေးတာ RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ်ခင်ဗျဟုတ်